ခုပထမဆုံးတရုတ်နိုင်ငံဟာမြန်မာနိုင်ငံကစစ်ရေးပြိပခမှာတိုက်ခိုက်နေတဲ့နှစ်ဖက်စလုံးကအားပေးထောက်ခံပြီးအမျက်ထုတ်နေသလားလို့မေးခွန်းထုတ်ထားတဲ့ဇန်နဝါရီလ9ရက်နေ့က Foreign Policy Magazine ရဲ့ဆောင်းပါးကိုတင်ပြပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကတရုတ်နိုင်ငံဟာပုံမှန်အားဖြင့်စစ်ကောင်စီကိုပဲအားပေးထောက်ခံခဲ့ပေမယ့်ခုချိန်မှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေကိုလည်းအားပေးထောက်ခံပြီးသူတို့အကျိုးအတွက်အမျက်ထုတ်ဖို့ကြိုးပမ်းနေပုံရပါတယ်လို့ Foreign Policy Magazine ကတုံ့တက်ထားပါတယ်။အခုလိုတရုတ်နိုင်ငံရဲ့သဘောထားပြောင်းလဲလာတဲ့အကြောင်းကတော့မြန်မာနိုင်ငံမြောက်ပိုင်းမှာအခြေစိုက်ပြီးလုက္ကိုင်နေကြတဲ့ online ငွေလိမ်လုပ်ငန်းတွေနဲ့ရာဇဝတ်ကိုင်းကဏ္ဍတွေကိုနှိမ်နှင်းဖို့ကြိုးပမ်းတဲ့နေရာမှာမြန်မာစစ်တပ်စီကအကူအညီများပဲမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကိုအားထားလာရတာကြောင့်ဖြစ်ပါတယ်လို့ဆောင်းပါးရှင်ကတုံ့တက်ထားပါတယ်ဒီနေရာမှာငွေကြေးအမြောက်များအကျိုးမြတ်ရပြီးမြန်မြန်ချမ်းသာမယ်ဆိုတဲ့အလိမ်ညာလုပ်ငန်းတွေပေါ်ထွက်ခဲ့တာရာစုနှစ်နဲ့ချီပြီးရှိခဲ့ပါပြီဒါပေမဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာဒီလိုလုပ်ငန်းတွေအရှိန်အဟုန်နဲ့တိုးပွားလာပါတယ်ပထမအကြောင်းကတော့ cryptocurrency လို့ခေါ်တဲ့ငွေကြေးစနစ်အသစ်ပေါ်ပေါက်လာပြီးနေချင်းညချင်းဒေါ်လာသိမ်းသန်းချီပြီးအမျက်ရသွားတဲ့ဇာတ်လမ်းတွေရှိလာတာကြောင့်ဖြစ်ပါတယ်။ဒီ cryptocurrency ငွေကြေးကြောင့်ဒေါ်လာသိမ်းသန်းချီတန်ဖိုးရှိတဲ့ငွေကြေးတွေကိုနိုင်ငံဖြတ်ကျော်ပြီးအခက်အခဲမရှိလွှဲပြောင်းလို့ရလာတယ်လို့ယင်းနှိမ့်ညံ့မှုစိတ်ဝင်စားသူတွေလည်းကဘာအနှံ့မှာပေါ်ထွက်လာနေပါတယ်။နောက်အကြောင်းတစ်ခုကတော့2020ပြည့်နှစ်လောက်ကစပြီးတရုတ်နိုင်ငံတွင်မှအင်တာနက်ကငွေလိမ်တဲ့လုပ်ငန်းတွေပြန့်ပွားကြီးထွားလာခဲ့တာကြောင့်ဖြစ်ပါတယ်။တရုတ်နိုင်ငံတွင်ပေါ်ထွက်လာခဲ့တဲ့အင်တာနက်ပေါ်ကငွေလိမ်တဲ့နီလန်းအမျိုးမျိုးဟာခုချိန်မှာကဘာနဲ့ချီပြီးငွေလိမ်တဲ့နေရာမှာအသုံးပြုနေကြတာဖြစ်ပါတယ်။ဒါအပြင်2021ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်မြန်မာနိုင်ငံနယ်စပ်တစ်လျှောက်မှာတရားဥပဒေစိုးမိုးမှုမရှိတဲ့နယ်မြေတွေအများအများပေါ်ထွက်လာခဲ့တဲ့အတွက်ငွေလိမ်တဲ့ဒုစရိုက်လုပ်ငန်းတွေအခြေချလုပ်ကိုင်မှုအကောင်းဆုံးနေရာဖြစ်ပေါ်ထွက်လာတာဖြစ်ပါတယ်။တရုတ်မြန်မာနယ်စပ်တစ်လျှောက်မြန်မာနိုင်ငံချမ်းမှာအခြေစိုက်တဲ့ငွေလိမ်လုပ်ငန်းတွေဟာဆိုရင်တရုတ်နိုင်ငံသားအချို့ကိုဝင်ငွေကောင်းတဲ့အလုပ်ကိုင်နေရမယ်လို့ဖြားယောင်းသွေးဆောင်ခေါ်ယူပြီးစိုက်ဘာကြေးကြုံဖြင့်ချုပ်နှောင်ထားရတယ်။ဒီတရုတ်နိုင်ငံသားအနေနဲ့အင်္ဂလိပ်စကားတတ်တဲ့တခြားနိုင်ငံသားတွေဟာကမ္ဘာနဲ့ချီပြီးအင်တာနက်ကငွေလိမ်တဲ့လုပ်ငန်းတွေလုပ်ကိုင်ပေးရပါတယ်။တရုတ်စိုးရကောင်းဆောင်တွေဟာမြန်မာနိုင်ငံဘက်မှာအခြေစိုက်တဲ့ငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းပေးဖို့မြန်မာနိုင်ငံကိုလာရောက်တိုင်းတောင်းဆိုခဲ့ကြပါတယ်။ဒါပေမဲ့စစ်ကောင်စီအနေနဲ့ဒီနယ်မြေတွေကိုအာဏာပိုင်ဆိုးမှုမရှိတာဒါမှမဟုတ်သူတို့ကိုယ်တိုင်အတွက်လည်းအကျိုးမြတ်ရနေတာကြောင့်ထိထိရောက်ရောက်နှိမ်နှင်းပေးတာမရှိခဲ့ပါဘူး။ဒီလိုအခြေအနေမှာမြောက်ပိုင်းမဟာမိတ်တုံးဘွယ်ကတရုတ်နိုင်ငံအကျိုးစီးပွားဖြစ်တဲ့အင်တာနက်ငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းပေးဖို့အဓိကဇက်ကောင်ဖြစ်လာတာပါလို့ Foreign Policy ကတုံ့တက်ထားပါတယ်။ဒါပေမဲ့လည်းမြောက်ပိုင်းမဟာမိတ်တုံးဘွယ်တွေကအရေးကြီးတဲ့ MNDAA ကိုကန့်အဖွဲ့ကိုရိုင်းဟာဒုစရိုက်လုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်တဲ့ရာဇဝင်ရှိနေတဲ့အတွက်မြေပြင်ပေါ်ကအခြေအနေတွေပိုပြီးရှုပ်ထွေးစေပါတယ်။ဒါအပြင်တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော် PLA တပ်ဖွဲ့တွေမှလည်းအကျင့်ပြတ်ခြားစားမှုတွေရှိနေပြီးနေဆက်ဖြတ်ကျော်မှုကနေမှပါဝင်ပတ်သက်နေတဲ့ရာဇဝင်ရှိနေပါတယ်။တကယ်လို့ဒီလိုဒုစရိုက်လုပ်ငန်းတွေကိုပါထိထိရောက်နှိမ်နှင်းမယ်ဆိုရင်တနွေငင်းတစင်ပါဆိုသလိုပဲတရုတ်နိုင်ငံဘက်ကအာဏာပိုင်တွေအတွက်လည်းထိခိုက်နေနိုင်မယ်သဘောရှိနေပါတယ်။ဒါကြောင့်တရုတ်နိုင်ငံဟာ online ငွေလိမ်လုပ်ငန်းတွေကိုနှိမ်နှင်းတဲ့နေရာမှာလုံးဝအမြင့်ပြတ်သွားအောင်ခြေမုံတာမျိုးမဟုတ်ပဲတရုတ်နိုင်ငံသားတွေကိုပြစ်မှတ်ထားလိန်လဲတာမျိုးမလုပ်တဲ့တနည်းအားဖြင့်တရုတ်အာဏာပိုင်တွေကထိန်းချုပ်လို့ရမယ်အခြေအနေနဲ့ဆက်ပြီးလေပတ်ခွင့်ပြုထားဖို့ဖြစ်နိုင်ပါတယ်လို့သုံးသပ်ပါတယ်တရုတ်ဆိုရဟာတစ်ဖက်မှာလည်းမြန်မာစစ်ကောင်စီဘက်ကိုထောက်ခံနေတာရော့သွားမှာမဟုတ်ပါဘူးဒီပြည်ရင်းဆက်ပြည်ပခါမှာဘယ်ဘက်ကအနိုင်ရမလဲဆိုတာထင်ထင်ရှားရှားအဖြေထွက်လာရင်တရုတ်ဆိုရဟာအနိုင်ရမယ့်ဘက်ကိုပြေကပ်မှသိကြပါတယ်လောလောဆယ်ချိန်မှာတော့တရုတ်နိုင်ငံဟာစစ်ကောင်စီနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနှစ်ဖက်လုံးနဲ့ထိတွေ့ဆက်ဆံပြီးတရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့တရုတ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုကာကွယ်နိုင်မှုဆက်လုပ်နေပါလိမ့်မယ်လို့ Foreign Policy Magazine ကတုံ့တက်ထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးတော့တချိန်ကမြန်မာနိုင်ငံရဲ့နာမည်ကျော်ငပလီကန်းကြီးမှာစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကလာရောက်အပန်းဖြေသူတွေမရှိဘဲခြောက်ကန့်နေတဲ့အတွက်ဒေသခံစီးပွားရေးလုပ်ငန်းတွေခက်ခဲပြီးရုန်းကန်နေကြတဲ့အကြောင်းဖော်ပြထားတဲ့ DW သတင်းဌာနရဲ့ဆောင်းပါးကိုတင်ပြလိုပါတယ်။ပုံမှန်ဆိုရင်အခုချိန်ဟာခရီးသွားလုပ်ငန်းနဲ့ပင်လယ်ငါးဖမ်းလုပ်ငန်းနှမျိုးနဲ့အဓိကရပ်တည်နေတဲ့ရခိုင်ပြည်နယ်တောင်ပိုင်းကငပလီကန်းကြီးအတွက်အလုပ်အများဆုံး peak season ဖြစ်နေမှာပါ။ဒါပေမဲ့လည်းတစ်ချိန်ကပြည်ရင်းပြည်ပခရီးသွားရည်နဲ့စီကားနေတဲ့ငပလီကန်းကြီးမှာလာရောက်အပန်းဖြေသူမရှိဘဲခြောက်ကန့်နေပြီးအစားအသောက်နဲ့လောင်စာဆီနှမျိုးစလုံးနဲ့ရှားပါနေပါတယ်။ရခိုင်ပြည်နယ်မှာတကြော့ပြန်ဖြစ်လာတဲ့စစ်ရေးတိုက်ခိုက်မှုတွေကြောင့်ငပလီကန်းကြီးကိုကဘာလက်ခရီးသွားရည်မလာကြတော့တယ်လို့ပြည်ရင်းခရီးသွားရည်လည်းလမ်းနေပိတ်ထားလို့မလာနိုင်ပဲရှိနေပါတယ်။ခီးသွွားဧည့်သည်အလာနေတဲ့အတွက်ဟိုတယ်အချို့ပိတ်ထားပြီးအချို့ကတော့ဒီပုံတိုင်းဆိုရင်နောက်နှစ်မှာဟိုတယ်ပိတ်ရတော့မယ်လို့ပြောကြပါတယ်မြန်မာနိုင်ငံရဲ့ပင်လယ်ရွေရွက်ကုန်အားလုံးရဲ့90ရာခိုင်နှုန်းလောက်ကိုထုတ်လုပ်ပေးနေတဲ့ငပလီကန်းကြီးရဲ့ဂျိတ်တော်ရွာမှာဆိုရင်လည်းအခြေအနေတွေပိုဆိုးသွားနေပါတယ်ပုံမှန်ဆိုရင်ဂျိတ်တော်ရွာကပဇွန်နဲ့ငါးဖန်းလေတွေအတားအဆီးမရှိပင်လယ်ပြင်ကိုထွက်ပြီးငါးဖန်းလို့ရပါပြီ ခုနောက်ပိုင်းမှာမြန်မာစစ်တပ်ရည်တပ်သင်္ဘောတွေကလုံခြုံရေးအကြောင်းပြပြီးမထွက်ဖို့တားမြစ်နေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရခိုင်တပ်တော် AA တပ်ဖွဲ့တွေစီကိုရေကြောင်းကနေလက်နက်တွေပေးပို့လို့မရအောင်တားဆီးတာလို့ဒေသခံတွေကယူဆနေကြပါတယ်။ငပလီဒေသခံတွေကတော့စစ်ပွဲအခြေအနေဘလို့ပဲကြက်တဲနေသည်ဖြစ်ပါစေအပြုံးမပြတ်ဘဲအခြေအနေပြန်ကောင်းလာမယ့်နေ့ကိုမျှော်လင့်နေကြပါတယ်လို့ဆောင်းမမှာဖော်ပြထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။